မြောက်ကိုရီးယားကိုစီးရေးလျှို့ဝှက်သတင်းပေးမှုနဲ့တောင်ကိုရီးယားဗိုလ်ကြီးတူနဲ့စီးပွားရေးသမားတူအဖမ်းခံလိုက်ရပါတယ်။မြောက်ကိုရီးယားထောင်လွှင့်ရေးလိုတန်တရားရှိထားသူတူကဒီတောင်ကိုရီးယားနှစ်ဦးကိုဒီဂျစ်တယ်ငွေကြေးခရစ်ပတိုကာရန်စီပေးပြီးအခုလိုစေခိုင်းခဲ့တယ်လို့တောင်ကိုရီးယားရဲတွေကဒီနေ့ထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားနဲ့စပွဲကိုအပြည့်အပြတ်ဆုံးမသက်ရသေးပဲတိုင်းပြည်ဆင်းရဲတဲ့ကြားကနျူကလ িয়ার လက်နက်တော့ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားအနေနဲ့အင်တာနက်ဖောက်ခွင်းတိုက်ခိုက်ရေးတပ်ဖွဲ့ကိုလည်းထူထောင်ထားပြီးတောင်ကိုရီးယားကိုထိုးဖောက်ထားပါတယ်။ဒါပေမဲ့အခုဖမ်းဆီးမှုကတော့ပထမဆုံးအကြိမ်အနေနဲ့လက်ရှိစစ်တပ်အရာရှိနဲ့စီးပွားရေးသမားတို့ကစစ်ရေးလျှို့ဝှက်ချက်တွေကိုမြောက်ကိုရီးယားသရှိုတူရဲ့ခိုင်းစင်မှုအောက်မှာလုပ်ခဲ့တာလို့တောင်ကိုရီးယားရဲတပ်ဖွဲ့ကြေညာချက်မှာထုတ်ပြန်ထားပါတယ်။အသက်29နှစ်အရွယ်တောင်ကိုရီးယားဗိုလ်ကြီးအနေနဲ့လျှို့ဝှက်ဆင်တောင်ကိုရီးယားပူးတွဲစစ်ဌာနချုပ်အတွင်းမှာသာသုံးတဲ့အင်တာနက်လိပ်စာနံပါတ်တွေကိုသတင်းပို့ခဲ့တယ်လို့ဒီရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသက်38နှစ်အရွယ်စီးပွားရေးသမားကတော့အင်တာနက်ပိုင်ဆိုင်မှုစီမံရေးလုပ်ငန်းမှာလုပ်ကိုင်နေပြီးဒီဗိုလ်ကြီးအခုလိုသတင်းတွေယူနိုင်ဖို့လျှို့ဝှက်ကင်မရာတက်လက်ပတ်နာရီပေးခဲ့တယ်လို့ဒီကြေညာချက်ထဲမှာဆွဆွဲထားပါတယ်ခင်ဗျ။